ဖျက်ချခဲ့တဲ့ Air Asia ခီးတဲ့တင်လင်းရှာဖွေရေးအဖွဲ့ကကြီးမားတဲ့စိတ်ပိုင်းကြီးနှစ်ခုကိုရေနဲ့68ပေမှာတွေ့ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဂျာဗာပင်လယ်ထဲမှာရှာဖွေတွေလုပ်နေတဲ့ဒီအင်ဒိုနီးရှားအဖွဲ့အနေနဲ့ရေမျက်နှာပြင်ပေါ်မှာစီအကွက်ကြီးတစ်ခုကိုလည်းတွေ့ခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီလေရင်ပြတ်ကျမှုမှာသိဆုံးခဲ့သူရဲ့မိသားစုတွေကတော့အခုလိုရှာဖွေတွေ့ရှိမှုကြောင့်နောက်ထပ်အလောင်းတွေထက်ရဖို့မျှော်လင့်နေတယ်လို့အင်ဒိုနီးရှားနိုင်ငံမှာပြောဆိုနေကြပါတယ်။ဒီမိသားစုဝင်တူဖြစ်တဲ့အင်ဒိုနီးရှားနိုင်ငံသားအောင်ကိုဂူနာဝန်ကလေရင်ပြတ်ကျအပြီး6ရက်ရှိလာပြီဖြစ်တာမို့အခုလိုလေရင်စိတ်ပိုင်းကြီးတွေလို့ယူဆနိုင်တာတွေတွေ့လိုက်တာကြောင့်အလောင်းတွေမကြခင်ထက်တွေ့နိုင်တယ်ဒါဆိုရင်သူတို့ကိုဇာပနာအခမ်းအနားလုပ်ပြီးလို့ရတယ်သိကြသွားရင်ဒီအလောင်းတွေရှာမတွေ့တော့မှဆိုရင်ရတယ်လို့ထုတ်ပြောလိုက်ပါတယ်ဒီရှာဖွေအဖွဲ့ကောင်ဆောင်ဘန်ဘန်ဆိုလစ်တီယိုကလေရှာဖွေသဘာဝတွေအနေနဲ့ရေရောက်သွားအဝေးထင်းရင်သုံးပြီးလေရင်ရဲ့အပျက်စီးပုံရိပ်တွေကိုရဖို့ဆက်ကြိုးပမ်းနေတယ်လို့ဒီနေ့ဆက်ပြောခဲ့ပါတယ်အခုရှာတွေ့ခဲ့တဲ့စိတ်ပိုင်းကြီးတစ်ခုကအလျားပေ30နဲ့အနံ15ပေတော့အထူးတပေခွဲရှိပြီးနောက်စိတ်ပိုင်းတစ်ခုကတော့အလျား23ပေနဲ့အထူး 1.6 ပေရှိပါတယ်။အဲ့ဒီနှစ်ခုကိုနီးနီးကပ်ကပ်တွေ့ခဲ့ရတာဖြစ်တယ်လို့ဒီရှာဖွေအဖွဲ့ကောင်ဆောင်ကဆက်ပြောပါတယ်။တကယ်တော့အင်ဒိုနီးရှားအများစုပါတဲ့လူပေါင်း162ဦးတင်ဆောင်သွားတဲ့အင်ဒိုနီးရှားကနေစင်ကာပူကိုထွက်လာတဲ့ဒီလင်ပြတ်ချပြီးတပတ်ခန့်အကြာမှာအလောင်းပေါင်း30ကိုတွေ့ရှိထားပြီးဖြစ်ပါတယ်ခင်ဗျာ။